ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာတည်နှစ်ပတ်တင်းတင်းပြည့်သွားပြီဖြစ်တဲ့ကျောင်းသားလေးဆနအူးနဲ့နီးပြတအူပေါင်း31ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်ဒီဘောကနေကူပေါက်တွေကိုလိုက်လံရှာဖွေနေကြရမှာတော့မနေ့တောက်ကြနေ့ကကလေးတွေနဲ့အနီးဆုံးလို့ယူဆရတဲ့ကူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်အဲ့ဒီကူပေါက်ကနေပြီးတော့အော
စင်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေဓာတ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစ조사ရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါဗျာ
။ဒီစာသူတို့သွေ့သွားတာပေါ့နော်။အဲ့ဒီအပေါက်ကအဲ့ဒီကလေးကုန်းနေကနေလည်းကျော့သွားတာပေါ့နော်။အဝေးကဘလာရဆိုလေးရကနေငါးရမိအဖြစ်ပေါ့နော်ကလေးနေနေလက်ကုံမညာအဖြစ်ပေါ့နော
်ဟုတ်ကဲ့
အိမ်ချာနည်းနည်းပြန်တော်ရတယ်လေးရကနေငါးရမိအဖြစ်အဝေးပေါ့နော်အဲသူတို့ခတ်ပါနာဆိုတော့အဲ့ဒီသူတို့တွေ့လဲအပေါက်ကူအပေါက်ဟာခနေခလေးတဲ့နေအမီဆုံးပေါ့ကာပြည့်ကူအပေါက်တရားတော့ရှိနေပြီပေါ့သူကူအပေါက်ရှိပြီလူတွေပြန်တော်မရတော့ပါတော့ပေါ့နော်လည်းတော့ဆက်တွေ့လက်ကူကသူကခလေးနဲ့နေအနီးဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါက်ဝတ်မှလည်းကြည်လိုက်တယ်နေနဲ့အဲ့ဒီကြည်နဲ့ပေါ့လင်းတွေ့တယ်ပေါ့မှအဲ့လိုခလေးကိုကူညီဖို့ကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အဲ့အနီးဆုံးနေရာမှာသူတို့ကြည်လိုက်တယ်ပေါ့နော်ပေါ်ကနေပေါ့နော်သူကြည်လိုက်တာသူတို့ရေပေါ့အဲ့သူတို့ရေတွေ့တယ်အဲ့ဒီကူအပေါက်ကနေပေါ့နော်သူတို့ရေကိုတွေ့တယ်ဘာဖြစ်ဆိုသူကအဲ့ဒီကြားမှာသူကလူတယောက်စားလောက်ဝင်ရတော့ပေါ့နော်အဲ့သူတို့စိတ်ထဲမှာကအဲ့ဒီကူအဲ့ဒီပေါက်ကမှဖောက်ဆိုတော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနွံ့ကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေခဲ့ရကနေအခုနောက်ဆုံးတွေ့သွားတဲ့ဂူပေါက်ကကလေးတွေရှိတဲ့နေရာနဲ့အနည်းဆုံးရောက်နိုင်တဲ့ဂူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ Hot News သတင်းမှာလည်းရေးသားထားပါတယ်ဒီကနေ့မှာတော့လှိုင်းကူထဲမှာပြိမိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရေတပ်ကထုတ်ပေါ်ပြောဆိုပါတယ်အသက်25နှစ်အရွယ်ဘောလုံးကြီးပြဖြစ်သူကအသက်အကြီးဆုံးဖြစ်တဲ့အတွက်သူဟာကလေးတွေဂူထဲဝင်သွားတာကိုမတားဆီးနိုင်တာကြောင့်ကလေးတွေရဲ့မိဘတွေကိုတောင်းပန်ခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းနေရှင်နယ်ပတ်ရဲ့ဒါရိုက်တာကလည်းကလေးတွေကိုကယ်ဆယ်နိုင်ရေးအတွက်ဂူပေါက်တွေကိုတူးဖော်မှုတွေလုပ်နေတယ်လို့လည်းပြောကြားခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်ဇွန်လ23ရက်နေ့ကလေးကဝင်သွားပြီးကလေးကပြန်ထွက်လို့မရတဲ့တောဝက်ဘောလုံးအသင်း23ယောက်ပျောက်ဆုံးနေမှုကို6ရက်ခန့်အကြာမှာပြန်တွေ့ခဲ့ပေမဲ့သူတို့ကိုကယ်ဆယ်ဖို့အတွက်ကမိုးများပြီးရာသီဥတုဆိုးဝါးနေတာကြောင့်လှိုင်းကူတွေကရေတွေကိုဖျက်ပြီးသွားဖို့ကအခက်အခဲတွေရှိနေတာပါအခုဆိုရင်လှိုင်းကူထဲမှာအောက်ဆီဂျင်နည်းလာပြီးမို့ကြီးပြစရာလေးနဲ့ကလေးနှစ်ဦးကျန်းမာရေးထိခိုက်မှုတွေရှိလာတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဇူလိုင်လ6ရက်နေ့ကတော့ကယ်ဆယ်ရေးလုပ်ခဲ့တဲ့ရေတပ်တက်ချက်တဦးဟာလှိုင်းကူထဲမှာရေငုပ်နေရင်းနဲ့အောက်ဆီဂျင်ပြတ်လပ်ပြီးသတိမရကနေသေဆုံးသွားခဲ့ပါတယ်။သူ့ရဲ့ဇာပနာကိုတော့ဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တာပါ။ကယ်ဆယ်ရေးတွေအတွက်အခက်အခဲဖြစ်နေတာတွေကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ပြီးဂူထဲကဝင်တဲ့ရေတွေကိုစုတ်ထုတ်တဲ့အားနဲ့မှမျှဖြစ်နေတာပါ။ဒီအပိုင်းအတွင်းမှာလည်းမိုးများနိုင်တယ်လို့လည်းထိုင်းမိုးလေဝသနဲ့ဇလဗေဒကလည်းထုတ်ပြန်ထားပါတယ်ရှင်။